တရကီနိုင်ငံအစ္စတန်ဘူးမြို့ကဆော်ဒီအာရေဗျာကောင်စစ်ဝင်ရှုံတဲ့ကိုပြီးခဲ့တဲ့သတင်းနှစ်ပတ်တုန်းကဝင်သွားပြီးတဲ့နောက်ပျောက်ဆုံးသွားတဲ့ဆော်ဒီသတင်းသမားဘာဖြစ်သွားတယ်လဲဆိုတာကိုသိရဖို့ဒီကနေ့အင်ကာနီမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကဆော်ဒီဘင်ဆယ်မန်နောက်အင်ရှစ်ဆန်မိုဟာမက်ဘင်ဆယ်မန်တို့နဲ့တွေ့ဆုံဆွေးနွေးပါတယ်ဘင်ဆယ်မန်ကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးကပထမဆုံးတွေ့ဆုံပြီးတဲ့နောက်အင်ရှစ်ဆန်နဲ့တွေ့ဆုံခဲ့တာပါညစာစားပွဲမှာလည်းအင်ရှစ်ဆန်မင်းသားနဲ့ဒုတိယအကြိမ်တွေ့ဆုံဖို့အစီအစဉ်ရှိပါတယ်ပျောက်ဆုံးနေတဲ့သတင်းထောက်ဂျမဲခါရှိုဂီရဲ့ကန်ချမာနဲ့ပတ်သက်လို့ထုတ်ဖော်ပြောဆိုတာတွေတော့မရှိသေးပါဘူးဒါပေမဲ့အမေရိကန်သတင်းတွေမှာတော့ဆော်ဒီအာရေဗျဘက်ကသတင်းထောက်အသက်ခံရမှုကိုဝန်ခံပြောဆိုမဲ့အလားအလာရှိတယ်လို့ဖော်ပြနေကြပါတယ်အောက်တိုဘာလ2ရက်နေ့ကသတင်းထောက်ကာရှိုဂီကောင်စစ်ဝင်ရုံးတဲ့ကိုဝင်ရောက်လာခဲ့ပြီးတဲ့နောက်စစ်ဆေးမေးမြန်းမှုအတွင်လက်လွန်တည်ဆုံရတာလို့ပြောဆိုမဲ့အနေအထားရှိတယ်ဆိုပြီးလဲအမေရိကန်သတင်းတွေကဖော်ပြနေကြပါတယ်ဆော်ဒီအင်ရှစ်ဆန်မင်းသားကိုဝေဖန်တဲ့ကာရှိုဂီကဝါရှင်တန်ပို့သတင်းစာမှာရေးသားနေသူဖြစ်တယ်လို့အမေရိကန်ပြည်ထောင်စုမှာတင်ဆောင်နေတာလည်းဖြစ်ပါတယ်။ဒီကနေ့အမေရိကန်နိုင်ငံခြားရေးဝန်ကြီးနဲ့ဆော်ဒီအင်ရှစ်ဆန်တို့ပထမဆုံးတွေ့ဆုံလာမှာတော့ဆော်ဒီအင်ရှစ်မင်းသားကကျွန်တော်တို့ဟာခိုင်မာတဲ့မဟာမိတ်တွေဖြစ်တယ်။ကျွန်တော်တို့အနေနဲ့အခက်အခဲတွေကိုအတိတ်လက်ရှိနဲ့အနာဂတ်မှာအတူတူရင်ဆိုင်ဖြစ်ရှင်းမှာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကိုအင်္ဂလိပ်လိုပြောဆိုခဲ့ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးပွန်ပီယိုကလည်းမှန်ပါတယ်လို့ပြန်ပြီးတော့ပြောဆိုခဲ့ပါတယ်။ဒီကနေ့မှာပဲတူရကီကဆော်ဒီကောင်စစ်ဝင်ရုံးအတွင်မှာတူရကီမှုခင်းဆိုင်ရာစီးပညာရှင်အဖွဲ့ကဝင်ရောက်စစ်ဆေးရှာဖွေခဲ့ပါတယ်ရှင်။